Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်ဒီဇင်ဘာလ20ရက်နေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ3249လိုင်းနမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါသေးရှင်ကျမတင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူပြဆက်မှာဖြစ်ပါလေရှင
်မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့တူပြောပြပေးမှာပါကမ္ဘာတစ်လုံးကိုဗစ်ကူးစက်မှုတွေထဲမှာ Omicron ပိုးသစ်ကူးစက်မှုကအများဆုံးဖြစ်လာနေပါပြီAfghanistan နိုင်ငံရဲ့အငက်ဘေးကိုကယ်ဆယ်ဖို့အတွက်စာနာမှုရန်မုံငွေကြေးကိုထူထောင်တော့မှာဖြစ်ပါတယ်။မြန်မာစစ်တပ်ရဲ့ဝင်ငွေရန်လမ်းတွေကိုပိတ်ဆို့ဖို့ကုလလူခွင့်ကိုစလဲ Tom Andrews ကတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေထိုင်
။ဟုတ်ကဲ့ပါရှင်။ထိုင်းနဲ့နေဆက်မြို့မြဝတီမှာတင်းကနေလေးကတိုက်ပွဲတွေထံဒေသတွင်းကနေထိုင်းဘက်ကိုဒုက္ခသည်ထောင်ချီထွက်ပြေးနေကြရပါတယ်
။ဖလူစာတင်ကိုကျွန်တော်တို့ကလက်ရှိကျွန်တော်တို့ကအနည်းလေးဖြစ်တဲ့အားတော့ဘလူးစာတင်ကြောင်းဘလူးစာတင်ကြောင်းမှာဖြစ်တယ်သူတို့တော်များများလည်းကျွန်တော်ဟိုဘက်ကောင်ကိုတော့ကူပေးထား
တာကိမနာဆင်ထားရပါမယ်ရှင်ဒီနောက်မှာတော့တရုတ်နဲ့ရုရှားတို့မဟာမိတ်ဖွဲ့ရတဲ့အကြောင်းရင်းနိုင်ငံတကာရွှေပြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂရဲ့အစည်းအဝေးတင်ပြချက်ထိုင်းရဲ့အကတမျိုးကိုကမ္ဘာရင်ကျင်းမှုအမွေနှစ်စီးရင်သွင်းလိုက်တဲ့အကြောင်းစတဲ့သတင်းဆောင်ပါတွေအပြင်ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေထဲကတုတ်တထူးခြားဆန်ပြသတင်းများအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရပါမယ်ရှင်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါအောင်ရှင
်။ကမ္ဘာတစ်လုံးကိုဗစ်ကူးစက်မှုတွေထဲမှာတောင်အာဖရိကမှာစတင်တွေ့ရှိခဲ့တဲ့ကူးစက်များဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့ Omicron ကူးစက်မှုကအများဆုံးဖြစ်လာနေပြီးသူဟာဒယ်လ်တာပိုးတဲ့ဗီဇာပြောင်းမှုပိုးပြီးများတဲ့အတွက်အန္တရာယ်ဘယ်လောက်ကြီးလဲဆိုတာကိုသိပ္ပံပညာရှင်တွေမသိကြသေးပါဘူး။ကံတူရရှိတဲ့အထောက်အထားတွေကသူဟာကိုဗစ် -19 ဖြစ်ပွားခဲ့သူတွေကိုပါထပ်ပြီးကူးစက်နိုင်ခြေရှိနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတတိပေးထားပါတယ်။ဒါကြောင့်ကူးစက်များ Omicron ပိုးတဲ့အန္တရာယ်ကိုကာကွယ်နိုင်ဖို့အတွက်နိုင်ငံအများအပြားကကိုဗစ်ကန့်သတ်မှုအသစ်တွေကိုချမှတ်နေကြပါပြီ။ဒါမဲ့သတင်းပတ်တွေအတွက်အမေရိကန်နိုင်ငံမှာဒီပိုးမပြန့်ပွားအောင်တားဆီးဖို့လုပ်ရမယ်လို့ NIH အမေရိကန်မျိုးသားကျန်းမာရေးဌာနအရင်းစားညွှန်ကြားမှုဒေါက်တာ Francis Collins ကတတိပေးလိုက်တယ်လို့အမေရိကန်နိုင်ငံသားတန်း50လောက်ကာကွယ်ဆေးမထိုးဘဲနေရတဲ့ထူးဆိတ်ပြတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံသားတန်းပေါင်းများစွာဟာပရမအကျိန်ကာကွယ်ဆေးထိုးပြီးဖြစ်ပေမဲ့အဖြစ်ကာကွယ်ဆေးမထိုးရသေးပါဘူး။ဒါကြောင့်သမ္မတဂျိုးဘိုင်ဒန်ရဲ့ထိပ်တန်းဆေးပညာအကြံပေးဒေါက်တာ Anthony Fauci ကကိုဗစ်အန္တရာယ်ကာကွယ်နိုင်အောင်အဖြစ်ကာကွယ်ဆေးထိုးဖို့တိုက်တွန်းပါတယ်။ဥလောပကျလောမှာလေကိုဗစ်ပိုးကူးစက်မှုတိုးလာနေတာကြောင့်နိုင်ငံအစိုးရတွေကကိုဗစ်ကန့်သတ်ချက်အသစ်တွေကိုချမှတ်နေကြပါပြီ
။အာဖဂန်နစ္စတန်နိုင်ငံမှာရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအကြမ်းဘေးကိုရှောင်လွှဲနိုင်ရေးအတွက်ရန်ပုံငွေတရက်ထူထောင်ဖို့တနင်္ဂနွေနေ့ကဆုံးဖြတ်လိုက်ကြပါတယ်။နိုင်ငံပေါင်း58နိုင်ငံနဲ့စုဖွဲ့ထားတဲ့ OIC ကအစ္စလမ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့အရေးပေါ်ညီလာခံကိုပါကစ္စတန်နိုင်ငံအစ္စလမ်ဘတ်မြို့မှာတရက်တာကျင်းပခဲ့ပြီးအာဖဂန်နစ္စတန်ရင်ဆိုင်နေရတဲ့လူသားချင်းစာနာမှုနဲ့စီးပွားရေးဆိုင်ရာကပ်ဘေးကိုဖြည့်ရှင်းနိုင်ဖို့စာနာမှုဆိုင်ရာရန်မုံငွေအဖွဲ့ကိုတည်ထောင်လိုက်တာပါ။အာဖဂန်မှာကလေးငယ်တတန်းလောက်ဟာအာဟာရချို့တဲ့ပြီးတည်ဆောက်ရမယ့်အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့အခြားတန်ပေါင်းများစွာသောပြည်သူတွေဟာလည်းအငတ်ဘေးနဲ့ကြုံရမယ့်အခြေအနေမှာရှိနေပါတယ်။ဒီရန်မုံငွေအဖွဲ့ဟာအစ္စလမ်ဖွံ့ဖြိုးရေးဘဏ် IDB ရဲ့ထိန်းချုပ်မှုအောက်မှာနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေနဲ့ချိတ်ဆက်ဆောင်ရွက်သွားမှာဖြစ်တယ်လို့တရက်တာကျင်းပတဲ့ညီလာခံအပီထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်ဒီညီလာခံမှာတာလီဘန်အစိုးရရဲ့ယာယီနိုင်ငံကြားရေးဝန်ကြီးအမီယာခန်မူတာဂီကအာဖဂန်နိုင်ငံရေးမှာတက်ဆိုင်သူတွေအားလုံးစုပေါင်းပါဝင်နိုင်ရေးအတွက်ရောအမျိုးသမီးအခွင့်အရေးအပါအဝင်လူအခွင့်အရေးနှင့်တင်ရေးအတွက်ပါသူတို့အစိုးရကအလေးထားလှုံ့ဆော်သွားမယ်လို့ထပ်လောင်းကြေညာပေးသွားပါရယ်ဒါ့အပြင်အာဖဂန်မျိုးကိုတုံးပြီးဘယ်အဖွဲ့အစည်းကမှအခြားတိုင်းပြည်ကိုအကြမ်းဖက်တိုက်ခိုက်တာမျိုးဖြစ်မလာရအောင်လှုံ့ဆော်သွားမယ်လို့လည်းထပ်မံအတည်ပြုပါရစေ။ရေကင်အာဖဂန်အစိုးရကပိုင်ဆိုင်ပြီးအမေရိကန်နဲ့အနောက်နိုင်ငံတွေမှာအနှံထားတဲ့ဒေါ်လာ 9.5 ဘီလီယံထုတ်ယူသုံးစွဲခွင့်ကိုပိတ်ပင်ခံထားရပါတယ်။အဲ့ဒီငွေကြေးအများစုကိုအမေရိကန်ဗဟိုဘဏ်မှာအနှံထားတာဖြစ်ပါတယ်။
Anak perempuan di dalam dua desa ini tidak mungkin membawa nenek dan ayah hidup. Palestin dan Leo Israel juga pansi kerelu Israel sedaga training nenek membawa balik. Anak perempuan di dalam acara sekarang ini juga orang ini berbalik kerja itu. Jadi beri nega Palestin tanah tama nenek juga tidak kerelu. Adakah nasanya ngah nenek juga jangan dia desa ini udah yang kerapa. Tanah tama lu dan ayah hidup itu anak perempuan di dalam membawa nenek. Selit El Harita Yohana ma pani gara lu isri sita ka piyo bali. Pika yama tonga lena guba tengsi yami la pipi tanya shidu guro songzhen sisi muri lupu. Longyue tapwesi kwe diang pi gara lu piyo bali. Palestine ma tuta pia naupe gan tida miyau bai ma. Tida rin chi chamu sen a jampe muri du la ni bali. Jerusalem na naupe gan tida gu tangu a chasakon a shi levan sipwe ma. Isri ga ting pa kira pipi guka isri shu diang chi chadu kona ting lao ni tain na pi bali.
Sudah nengah ma anak sih temrahau, oma bahsagu pucah nengah le, tuh ni pi, tema pi, tamam nyazwa do, bidu liha, biro kadung ye lama ribo tapi, teneng nengah sanap jaga jawale. Wenyu jo Abdullah Hamdok ne, sita tu jam cadeng nengah nengah ye piu lokerane padalo, sanap jadu liga, sarani kaisau ye showcha jaga jawale. Api yu melobu bubang lo saun ye melu. Lomishibu, Sita Ocho Yi, Lomishi Sare, Jui Jodan, Saran Li, Hui Yang, Kain Sang Yin, Katom Yuma, Sanap Jage Jara Lo, Anadu Ludrin Hanaga, Sovare, Sanap Yadu Ugaro, Tachenga, Se Ocho Yi Go, Chocha Nangere, Jimede Tolan Yi Nirigo, Mayare Nine, Agulo, Layobi Sanap Yara, Pide Lupio Vare, Nadu Ugaro, Janaru Nangama, Ayada, Soya, Apiwa, Ocho Mugo, Lojin Vare, Lupio Vare, Tanbiye, Siwaye, Chene, Yoyen, Soyala Rajao, Sudan Biduriga, Natawne, Sashikku, Dizemala, Sakoyanima, Lama Bote, Sanabya Gevi, Ayu Nao, Natawne Sago, Ebima, Sitaga, Ana Denye, Tamra, Oma El Bashago, Chochagera, Chibarek, Nya?
American dan mana pemain mawala asis ini tu, mana cawangan ini kena naik ti, bantu mida tungzen ni kilohertz, kotong tongan ni kotong setonya, bantu mida laser ku kilohertz, caw tengah tonya, pertama naik wama lainnya mida dia kuze kilohertz tengah kongar wani dia tolong bina esen.
Video American tangga mana kenderan itu selesai ni barai. Memang sejak tahun 60-an, wenwen jalan itu petak pi. Memang si anak singgu nengen negara ni pi apa cakap tu. Bangladesh nengen gak ranger duka tu sekarang tu terhentak pasal toyok kiri. Memang nengen luku ni saya kula cukup le Tom Andrews ka. Teringin ini tega gak terhentak seno bermati obari.
The international community can also do a lot more to bring pressure to bear on Myanmar.
Yamago Nanganaga Taiwangani Pia Atomya Pina Melu Chano Temare. Pajan Sura Meonanga Ato Chia to sit at the take Juazina to Chetalu. Segelechi Mare to sit at the Sushi Zibut Topangwega Ato Luretre. D Wingwe Landrigo Nangadaga Taiwangani Sansepi D Se Anashina Suare to Julum who is Sepi Malone Tasina Melu Tenjang Pio Daraba. Nanganaga Taiwangine Bangladesh Suana Bobi Gaun and Mepepian Lobi Runja Tatana Pishayama. Yama Sitago Pia Pibule Panjakibare. Bangladesh Suaha Runja Duka de Tatan Cholagu Lakantara Pibare. Runja Tongo Lemakanet Yama Suaha Duka de Rigo Sizi B Lakan Melo Piotabim Gudido Milonai Dibabu. Kula Tugos let Tom Andrews Ha Dizama Satongani Sakuyaniti Bangladesh Nayan Coxus Pazaga Duka de Sakandi Din Runja Natano Yanu Vipite Basan Chachunga Duka de Sakangua Toyo B Duka de Rinet Bissungera Pibare.
Yamanengama democracy Pianle Tunga Yine Siana Shin Sine Chongyen Yi Dressovi, Tanguria Nangayao Mimarine, Yama Yu Sanare, Tanguria Nangandariga, Kyao Namji, Changwan Yu, Changwan Buddha Shima, Tinguniga, Sanap Jagajaware, Di Sana Topo Wego, Kyao Nan Yao, Nanganjava, Nyakunyi Santa Abawen, Kuria Nyama Bubong Song Yi Pwene, Changwan Yama Dinu Budwe Jemba Gejarawa, Sana Topo Wema, Kiaunan dengan jadah kunyit sandaga Mr. Yi Chow Sunga, nama ibu Korea Asuhan Biduriga, kuda bobi, taukan kunyit jabo taytonye, nama nui udolan insan yang tercinta di sugejar elu tiap hari. ဂျပန်နိုင်ငံမှာလည်းတနင်္ဂနွေနေ့ကမြန်မာရေတိုကျိုမြို့မှာဆန္ဒထုတ်ဖော်ခဲ့ကြပါပါလက်ရှိမြန်မာနိုင်ငံရေးအခြေအနေကိုဂျပန်ပြည်သူတွေပုံမသိရှိစေဖို့ညီညွတ်သောတိုင်းရင်းသားများအဖွဲ့ AUN ကစူဂါမိုဘူရာရှိမှာဟောပြောခဲ့ပြီးမြန်မာစစ်ဘေးရှောင်ဒုက္ခသည်တွေအတွက်အလှူငွေကောက်ခံခဲ့ကြပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာဒီနှစ်ခေတ်အပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့တိုက်ပွဲမုန်တိုင်းရိုင်းကြောင့်တေဆုံးသူကအခုချိန်ထိဆိုအနည်းဆုံး146ယောက်ရှိနေပြီလို့ဖိလစ်ပိုင်အစိုးရကပြောပါတယ်ဖိလစ်ပိုင်11ဘိုးဘိုးပြည်နယ်ဟာအထိအနာဆုံးဖြစ်ပြီးပြည်နယ်အုပ်ချုပ်ရေးမှူးအာတာရက်ကသူတို့ပြည်နယ်ထဲမှာအခုချိန်ထိတေဆုံးသူ52ဦးရှိပြီးပျောက်ဆုံးသူ10ဦးရှိနေတယ်လို့ပြောပါတယ်ပြည်နယ်ရင်းမြို့ပေါင်း48မြို့တက်က33မြို့နယ်ပဲအဆက်အသွယ်ရသေးတာဖြစ်ပြီးမုံတိုင်းကအဆက်အသွယ်ပြတ်တောက်နေတဲ့အတွက်တေဆုံးသူအရေအတွက်ကူးတဲ့ပုံများလာဖို့ရှိတယ်လို့လည်းပြောပါတယ်မုံတိုင်းနောက်ဆက်တွဲရေးကြီးမှုတွေမြေပြိုမှုတွေကြောင့်တည်ဆုံးဒဏ်ရာသူတွေရှိနေတာပါ။ဒါပြန်မုံတိုင်းတန်ခမ်းရသူတွေအတွက်စားနပ်ရိက္ခာနဲ့တောက်သုံးရည်တွေလိုအပ်နေတယ်လို့လည်းပြောပါရယ်။ချက်သရေနဲ့တောက်ကြံတွေမှာတိုက်ခတ်ခဲ့တဲ့ဒီမုံတိုင်းဟာဖိလစ်ပိုင်နိုင်ငံမှာလူပေါင်း7000နီးပါးကိုတည့်အောင်စေခဲ့တာဖြစ်ပြီးလူပေါင်း3000လောက်ကတော့ဘေးလွတ်ရာရှောင်ပြေးခဲ့ရတယ်လို့ဖိလစ်ပိုင်အစိုးရကပြောပါရယ်။ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကစနေနေ့ကမုံတိုင်းတင်ဒေတာကိုသွားရောက်ခဲ့ပြီးအမေရိကန်ဒေါ်လာသန်း40နဲ့ညီမျှတဲ့ဖိလစ်ပိုင်ငွေပေဆို1ဘီလီယံထောက်ပံ့မယ်လို့ကတိပြုခဲ့ပါတယ်။ Pacific သမုဒ္ဒရာနဲ့တောင်ကျုပ်ပင်လယ်ပြင်ကြားရှိတဲ့ဖိလစ်ပိုင်နိုင်ငံမှာထိုင်ဖုန်းမုန်တိုင်းရိုင်ဟာလေတိုက်နှုန်းတနအီကမှ120ကနေ180နီးပါးတိုက်ခတ်ခဲ့တာဖြစ်ပြီးဒါဟာမကြာခင်နှစ်တွေအတွင်းအပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်ခဲ့တာပါ။ဖိလစ်ပိုင်မှာနှစ်ဆင်မုန်တိုင်းအကြိမ်20လောက်တိုက်ခတ်လေ့ရှိပါတယ
်။အဲ့လိုတိုင်ဖုန်းမုန်တိုင်းတန်ကြောင်နေအများပြားပျက်စီးသွားတဲ့ဖိလစ်ပိုင်နိုင်ငံပြည်သူတွေအတွက်ဟိုယန်မင်းကြီး Francis ကတနင်္ဂနွေနေ့မှာဆူတောင်းမြစ်တာပို့တက်လိုက်ပါတယ်။ပြင်းထန်တဲ့တိုင်ဖုန်းကြောင့်ဥယျာဉ်ပျက်စီးခဲ့ရတဲ့ဖိလစ်ပိုင်ပြည်သူတွေနဲ့အတူတစားတဲ့ရှိတယ်လို့ဆိုတာကိုသူကပြောကြားသွားတာပါ။အခုလိုအခက်အခဲကြုံနေရတဲ့မိသားစုတွေအတွက်ဖျားသခင်ရဲ့နှစ်သိမ့်မှုနဲ့ကောင်းချီးပေးမှုကိုကြားရောက်ပါစေလို့ဆူတောင်းပေးလိုက်ပါတယ်။ဆိုပြီးတော့ဒီပုံရဟန်းမင်းကြီးကပြောခဲ့တာပါ။ဖိလစ်ပိုင်နိုင်ငံရဲ့အပြင်းထန်ဆုံးတိုင်ဖုန်းတန်ကြောင့်အနည်းဆုံးလူ112ဦးသေဆုံးခဲ့ပါတယ်။နောက်ထပ်10ဦးပျောက်ဆုံးနေပြီး13ဦးထဏ်ရာရခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံဘူဟောဒေတာအုပ်ချုပ်ရေးမှူးအာတာရပ်ကပြောပါတယ်။သတင်းပေးပို့ချက်တွေအရရေကြီးမြေပြိုမှုတွေကြောင့်အသေးအပြောက်ပိုတိုးလာနိုင်တယ်လို့ခန့်မှန်းထားပါတယ်။အခုလိုမှုန်တိုင်းနိုင်ခံရတဲ့ဒေတာကိုသမရဒူတာတေးကတွားရောက်ကြည့်ရှုခဲ့ပါတယ်ခင်ဗျာ
။ထဲတယောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။မြန်မာစစ်ကောင်စီတပ်တွေနဲ့အတူလက်အောက်ခံ BGF နေကြားဆောင်တပ်တွေကတစ်ဖက်၊ကရင်အမျိုးသားလူမျိုးရေးတပ်၊ပြည်သူ့ကာကွယ်ရေးတပ် PDF တို့ကတစ်ဖက်၊မြောက်ပိုင်းခရိုင်မြစ်တာလင်းညာရွာဘက်မှာတိုက်ပွဲဖြစ်ပြီးဖလူးရွာထဲမှာလည်းစစ်ပေးရှောင်ဒုက္ခသည်တွေရှိရာကိုဝင်းရောက်ပစ်ခတ်တာတွေရှိတဲ့အတွက်ဖလူးရွာဘက်မှာလည်းနှစ်ဖက်ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ဒါကြောင့်ကရင်ဒုက္ခသည် 2000 ကျော်လောက်ဟာတောင်ရင်မြစ်ကိုကူးပြီးထိုင်းဘက်ကိုညာဦးပိုင်းအထိထွက်ပြေးလာနေကြပါတယ်။ထိုင်းခြေဆိုင် BOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားတာကိုနားဆင်ကြရအောင်ပါရှင်
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင် KNU တပ်မ6ထိန်းချုပ်ရာ 4K ကော်မျိုးတစ်ထဲကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းပြီးစွတ်တော်အမှတ်2ဦးနဲ့တကြွလှုပ်ရှားသူတွေကိုဖမ်းဆီးခဲ့တာကစပြီး KNU တပ်ဖွဲ့တွေ PDF ပြည်သူ့ကာကွယ်ရေးတပ်တွေစတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာ၅ရက်ရှိသွားပါပြီ။တနင်္ဂနွေနေ့မှာလည်းမြစ်တာလေးမြိုင်ဆိုတဲ့ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေပြီးညနေပိုင်းမှာတော့ပြည်တွင်းစစ်ဘေးရှောင်9000လောက်ခိုလုံနေတဲ့ဖလူးရွာဘက်မှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒုက္ခသည်တွေခိုလုံနေတဲ့ဖလူးစာတင်ကျောင်းဘက်ကိုစစ်ကောင်စီတပ်တွေနဲ့နေရဲကောင်တပ်တွေဝင်ရောက်လာတဲ့အတွက်ဒုက္ခသည်တွေဟာထိုင်းဘက်ကိုထွက်ပြေးနေရကြောင်းဖလူးရွာကဒေသခံတဦးကပြောပြပါတယ
်။အဲဖလူးစာတင်ကကျွန်တော်တို့ကလက်ရှိကျွန်တော်တို့ကနှစ်လေးဖြစ်တဲ့အားတော့ဖလူးစာတင်ကျောင်းဖလူးစာတင်ကျောင်းမှာဖြစ်တယ်။သူတို့တော်များများလည်းကျွန်တော်ဟိုဘက်ကောင်ကိုတော့ကူပေးထားတယ်နှစ်လေးနေရာမှာ။ကိုမောင်တို့နည်းနည်းခဏရွတ်ထားတယ်။ပြီးတော့အော်လည်းလက်နက်တီးတန်တွေတနက်တန်တွေညင်းနေတဲ့အတွက်ကြောင့်ဒီဘက်ကောင်လည်းချထားတယ်။ကိုဘက်ကမရှိရသေးဘူး။တက်ဝက်လောက်ပဲရှိရသေးတယ်။
လူရည်ထောင်နဲ့ချီပြီးတောင်ရင်မြစ်ကိုကူးပြီးပြေးနေရကြအသက်အရွယ်ကြီးသူတွေအတွက်အခက်အခဲရှိရဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတဦးကလည်းပြောပြပါဗျ။အ
ဲထောင်နဲ့ချီရှိတယ်ခင်ဗျာ။တချို့နေရာတွေမှာလည်းရေကဟိုလူတည့်ရဲ့ညီမညစ်ပြေကူးရတာတော်တော်ခက်ရှိရတဲ့အတွက်
จะช่วยจะมาอย่างนี้ก็มีแต่ชีวิตอยู่แล้วกูก็แค่เที่ยงอยู่บ่แต่เนี่ยเด็กแค่ตอนนี้เจ้าตอนนี้ไม่กูกูบีทั้งแต่เจ้ากูเจนี่ดูดีเลยชีวิตลูกเจ้าลูกไม่อยากลูกโดดเดี่ยวดีเลยป้องเนี่ยดูดีเลยชีวิตดีแล้วบ่ดีเรื่องมาเจนี่เลยทุกคนเด็กอุกอาร์อ่ะคุณลูกจะไปอะไรเข้าเนี่ยมาเลยขาเลยยี่เลยสูชเวลูอะไรมาเข้าเนี่ยมาเจ้ากบ้าเลยมาอะไรมาตับบีมันเนี่ยอะไรมาเยอะมาเช้าเราตัดต่อเลี้ยวชั้นเนี่ย
ตรงมาเลยจะมาดูมันนี่เยอะเลยมาเอ็งอ่านไอ้เสียมันนี่ละมาสุดเราไม่ตีเราอันนี้มาดูมาพร้อมแล้วมาดูเจ้าอินเนี่ยพี่จ้าเดียวอ่ะโหอันนี้เอากงอ่ะเพื่อนอ่ะเส้นอะไรลูกจ้าแบบเส้นอะไรฟลุ๊กอะไรอุ้งอะไรเราอันนี้มาดูอ่ะเพื่อนอ่ะยันมาที่เกมุขเชิดเอาบ่ถ้าสาระตัวเสียแล้วเทนี่มาเป็นมินิเดียเลยฟลุ๊กอะไรมาเออสดไตปุ๋ยอ่ะพี่เอาไม่ได้บ่ใช่เลยไตปุ๋ยอ่ะพี่เอาไม่ได้บ่ใช่เลย
ที่จะมาละสักวันนี้มาหรอทุกคนเดี๋ยวจะกูทั้งเด็กกับแม่มาเป็นกูเปลี่ยนผู้พิการอะไรเลยสิบาร์เลยแต่ไม่เอรีทุกคนเดี๋ยวนี้ทั้งยาแม่ทอดเล็บมาเลยตัวนี้เองดีนั่นแหละจีจีเลยจ้าลูกจะสีอะไรสิเดี๋ยวไต่ไปสักพันนี่เลยด้วยไม่ลงจงน่าจ้าเนี่ยกูเปลี่ยนลูกไม่อยากดีบ่าวเจ้าเนี่ยเดี๋ยวทุกคนเดี๋ยวนี้ฮะทั้งเด็กกูที่จะมาละสักวันนี้เนี่ยไปมาทับปีทับปีแล้วนี่เลยด้วย ท่านเบิกอะไรสิเบี้ยสองทุกคนเดี๋ยวก็นอกจากนี้ยังมีเปลี่ยนปุ่นอะไรไม่รู้สิจะมุ่งสูบีทุกคนเดี๋ยวก็คุณยี่เป็นเดือดรีก้าสุวาเลยยามาเป็นมาชีเดทุกคนเดี๋ยวก็เลยสิบวันเลยเจ้าในทางสยามเนี่ยสาต้องเนี่ยต้องยึดแค่เที่ยงจงเนี่ยปีโตจังดีเรามาเต็งจงเนี่ยเจ็บปีไปเลยสิ
ถ้าเราคิดไปในด้วยสิ่งที่เนี่ยเราสัญญาตรงกูท่านเชื่อใจพี่อยู่ตรงนี้ทั้งไม่เอี่ยมาพี่ปุ๊กเขารับเชื่อไปเลยสิคุณเราหนังยันต์การตรงนี้สามารถรู้ก็เลยไปที่มาเลยอเมริกันนับหนังยันต์ด้วยเนี่ยเต็มหามุดดูหลานี่เรื่องตัวด้วยปีเกิดตรงนี้ปัจจุบันเป็นรัสเซียธรรมราชลาดิเมียร์ปูตินเนี่ยเที่ยวธรรมราชีจิ้นเป็นโนวิดีโอคอนเฟอเรนซ์เนี่ยที่ติดตัวส่งเข้าไปเรียนเอาซีลงยิ่งยงมุกุปยัตตาเข้าไปเลย รัสเซียตำราบลาดิเมียร์ปูตินเนี่ยเดียวกันสองสี่จินเป็นลูกจ้าปีเกิดผู้ทุนในการวิดีโอคอนเฟอเรนซ์เนี่ยที่ดีด้วยส่งเสนอมุกุรัสเซียเนี่ยเดียวมีดีอาร์ดีมาทุ่มเทเลพบยาเข้าไปเลยปีจิมาจิมปาเมสังหารดีโอลิมปิกบอลลูกูตั้งแต่มันยี่ยัดไปมาเจ้าอเมริกันเนี่ยจะชาร์ตเอาหนังอัตโนมัติยาเกจีนยาปีนออกมารัสเซียตำราปูตินอ่ะปีจิมโอลิมปิกบอลลูกูเตรียมไว้ลูกจีนยาเข้าไปปัตมาซงโตกับว่าข้าวสารจะอุบเชื่อไปเลย ยูเครนเนี่ยเนี่ยจะมาเดียวกับการเสียงอาทิตย์สองล้านหัวปอเมริกันเนี่ยดูหามีพันเนี่ยอุยอปาตั้งมาการดูการสู้ยิงนี่จะไปยูเครนเนี่ยใครมีอาทิตย์ตากูนัทเอาสลีกุเนี่ยมาเต็งยูเกตลูมิวทะลุลายโนรัสเซียสู้ยาเปรุงอามาจงบูดีเร่เปลี่ยนทันเนี่ยจูเซตุเนี่ยยินสัญญาไม่รู้เลยเปลี่ยนสู้ท่าซาระบะ
รัสเซียทำลายการอินอาเปียบีอเมริกันทำลายจูบไบเดนกูสันตันนีราลูเล่ตงตัดตูดชูกาสูบารีแลนด์เชสไซรายเยยูไนเต็ดเซอร์วิสส์อินสติทูกามายานาปูโรยูกาคูลูปิโอบารีรัสเซียแกรมลินซีสจะพรอพเรตต์เนื่องจากสู้อาปอมาพรีอาปิบูเต้ตินโตเรกาลาลูรัสเซียสู้อาเปกันชูเนียนทาราบะอเมริกันฮาร์ติอุปอมาอายุยาวเนียลูยูซาทาร์เรอคูกาลามาพิบารี รัสเซียทำลายปูตินเนี่ยเดียวทำลายชีโรเย่ออนไลน์การนี้ที่ดีสุดในปีมาเจ้าเนี่ยพิเศษด้วยสิ่งที่เป็นเมลเล่ก้าวสั่งอุจจาร์เซซันยี่ก้าวชีเร่ปงสามยูปอองสังเวยเคเร่ลูเล่ต้องตัดตุลีสิบาร์เร่จามาแมชเชลฟันกาไมเคิลคิมิชกาสกายการนี้จะเสียงอคูลูปิโอบาร์เร่
ทรูจามาแม้ในเกี่ยงที่นี่เป็นผู้นำยูด้วยมีญาติฮะทรูจามูพิบเมอเดียชาแม่ยูรูรามียาวาวแต่หาอุโรปเนี่ยอเมริกันดูมักจีสูสีสูเรน่าเลี้ยมเนี่ยสิ่งจะได้ชามาเย่รัสเซียเดียวลูนังอันดีก็ตีบีเย่บาร์เอ็คังกันนักป่าวเย่สูเรทรูลูจีเนี่ยกบามยูด้วยเดียชาตบอดุนิจเจสีบีตีบอยมันเจด้วยลูนิจาร์เอสุราเชมาเร
รัสเซียส่วนใหญ่ตัวเดียวหาสิ่งที่จะคุ้มเสียใจเลยนั่นเองจะสิบวันยี่สิบสามหัวก้าวมันนี่เลยลูเล่ไม่เคยคิดไม่ถึงกับเยาวาเลยนี่คือความลับของรัสเซียในอดีตถ้าเกิดรัสเซียสิบวันยี่เป็นมาตัวเยาว์จีบ้าแล้วไปยุโรปเนี่ยรัสเซียจะมันก็เต็มมาหมดที่นี่เลยเชิงกาลามาทุกเบียร์ยี่จีบ้าเลย
တရုတ်နဲ့ရုရှားသမ္မတကြားရင်းနှီးတဲ့မဟာမိတ်ဖြစ်ရေးဂရုပြုကြပေးမယ်လို့လဲယူကရိန်းဒါမှမဟုတ်လဲထိုင်ဝမ်ပဲဖြစ်စေအမေရိကန်နဲ့ပြဿနာကြီးတစ်ခုခုဖြစ်လာခဲ့တဲ့အခါမှာတော့သမ္မတရှီနဲ့သမ္မတပူတင်တို့အနေနဲ့တစ်ဖက်ဖက်ကစီးရီထောက်ကူမှုတော့အကူလိုရမယ်အနေအထားမရှိဘူးလို့လဲကင်မေ့ချ်ကပြောပါတယ်တရုတ်ရုရှားပူးပေါင်းဆောင်ရွက်မှုမှာအကန့်အသတ်တွေရှိနေတယ်လို့ကာနဂီမော်စကိုစင်တာကအလက်ဇန်ဒါဂါဘူးကရှုမြင်ပါတယ်
I guess that both Russia
နဲ့တရုတ်တို့ဟာသူတို့ရဲ့မဟာဗျူဟာမြောက်ကိုပိုင်လုံးပန်ခွင့်ကိုအလေးနဲ့ထားကြတယ်လို့ကျွန်တော်ခံမှန်းပါတယ်အမျိုးသားရေးစိတ်ဓာတ်ကလည်းအမြင့်တွင်နေပါတယ်မယုံကြည်မှုအတိုင်းအတာတစ်ခုအထိရှိသလိုရှင်ပြိုင်မှုတွေတွေ့မြင်နေရတဲ့အာကာသအစီအစဉ်တို့လိုမျိုးနေပယ်ရီမှာလဲရှင်ပြိုင်မှုကအတိုင်းအတာတစ်ခုထိရှိပါတယ
်အမေရိကန်ရဲ့မဟာမိတ်တွေနဲ့ပိုးပြီးညီညီကပ်ကပ်ဆောင်ရွက်ဖို့ယူကရိန်းရဲ့နယ်မြေတည်ထောင်ခိုင်မြဲရေးလိုကိစ္စတွေမှာရပ်တည်ဆောင်ရွက်ဖို့လိုအပ်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်အတွက်တော့တရုတ်နဲ့ရုရှားကြားပိုးပြီးတော့နှီးဆက်တဲ့မဟာမိတ်ဖွဲ့မှုကစိန်ခေါ်အကဲဆန့်ချက်တစ်ခုဖြစ်လာတယ်လို့လဲကျွမ်းကျင်သူတွေကပြောပါတယ်ရှင်တော်ရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေတာပါ VOA ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာအတန်လွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်ကြည့်ရှုနားဆင်နိုင်တယ်လို့ကျမတို့ရဲ့ Facebook ဖြစ်တဲ့ bami.voanews.com မှာလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါလိမ့်ရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်ရွှေပြောင်းဒုက္ခသည်တွေကိုမနှိမ့်ညို့တာရန်လိုမုန်းတိတာတွေပိုတိုးလာတယ်လို့ဒီဇင်ဘာ18ရက်နေ့ချရောက်တဲ့နိုင်ငံတကာရွှေပြောင်းဒုက္ခသည်များနေ့မှာထုတ်ပြန်တဲ့ကုလသမဂ္ဂအစိုးရခန်းစာကဖော်ပြပါတယ်ရွှေပြောင်းအခြေချလူတွေကိုအပြစ်တင်ပြီးဘေးဖယ်ထားဖို့လုပ်တာကကိုဗစ်ကာလအတွင်းဒုက္ခသည်တွေကိုအသက်အန္တရာယ်တွင်းနဲ့တွန်းပို့တယ်လို့ဖြစ်တယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်။ဂျီနီဘာကနေလီဆာရှလိုင်းပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင်
။ကမ္ဘာလူဦးရေ9ပုံတပုံဖြစ်တဲ့တန်းတစ်ထောင်လောက်ဟာရွှေပြောင်းနေရတယ်လို့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြပါတယ်။အဲ့ဒီတည်းက283တန်းဟာနိုင်ငံတကာကိုထွက်ပြေးခိုလုံသူတွေဖြစ်ပြီး84တန်းကပြည်ပကအကြမ်းဖက်မှုနဲ့ရာသီဥတုပြောင်းလဲမှုဒဏ်ကြောင့်နေရာစွန့်ခွာနေရတာပါ။ရွှေပြောင်းဒုက္ခသည်အများစုဟာစားဝတ်နေရေးပိုအဆင်ပြေမဲ့နေရာကိုရှားပုံတော်ဖွင့်ကြရင်အတန့်အရည်ရှိတဲ့ခီးနဲ့အခြားအန္တရာယ်တွေကိုကြုံနေရတယ်လို့နိုင်ငံတကာရွှေပြောင်းအခြေချလူသူများကူညီရေးအဖွဲ့ IOM ရဲ့ညွှန်ကြားရေးမှူးချုပ်အန်တိုနီယိုဗစ်တိုရီနိုကပြောပါတယ်အခြားလူတွေကတော့သဘာဝဘေးအန္တရာယ်နဲ့လူတွေဖန်တီးလိုက်တဲ့ဘေးစိုးတွေကိုကြုံရပြီးနေရာစွန့်ခွာလာသူတွေဖြစ်တယ်လို့သူကဆိုပါတယ်အဲဒီလိုဒုက္ခရောက်နေသူတွေကအများစုဟာကဘာတလောရွှေပြောင်းသွားလာရလမ်းကြောင်းတစ်လျှောက်မှာမတမာတဲ့လူကုန်ကူးသူတွေလက်ထဲရောက်ကုန်ကြတယ်လို့သူကပြောပါတယ်။ဒီကြားထဲကိုဗစ်ကြောင့်ပိုဆိုးလာစေတယ်လို့ IOM အကြီးအကဲ Victorino ကပြောပါတယ်
။ Beyond the images of closed borders, separated families and economic instability.
နေဇက်တွေပိတ်ထားတာမိသားစုတကွဲတပြားစီဖြစ်နေတာနဲ့စီးပွားရေးမတည်မငြိမ်ဖြစ်နေတာတင်မကပဲအခုဆိုကိုဗစ်ကရောဂါဖြစ်ပွားတာနှစ်နှစ်ရှိလာချိန်မှာအင်းရှင်နိုင်ငံတွေကရွှေပြောင်းအခြေချလိုတဲ့ဒုက္ခသည်တွေကိုအဝင်မခံကျင်တဲ့စန့်ကျင်တဲ့စိတ်တွေပိုတိုးလာပြီးအဲ့ဒီနိုင်ငံတွေရဲ့မူဝါဒအဖြစ်ကျင့်သုံးလာနေကြပါတယ်အဲ့ဒါကိုကျွန်တော်တို့လက်မခံနိုင်ပါဘူ
းအခုလိုတောင်ဝမ်းမဲ့လုံနေကြမဲ့အစားဥပမာသူနာပြည်တွေကျမ်းမာရေးဝန်ထမ်းတွေလိုအတုံးတက်မဲ့ရွှေပြောင်းအခြေချလူသူတွေကိုလက်ခံမယ်ဆိုရင်တန်းနဲ့ချီတဲ့ပြည်သူတွေကိုဗစ်ကာယောဂါအန္တရာယ်မရှိနိုင်ဘူးလို့လည်းသူကထောက်ပြပါတယ်မူရင်းနေရမှာကြံခဲ့တဲ့ခိုကိုရမယ်မိသားစုဝင်တွေစီကိုရွှေပြောင်းဒုက္ခသည်တွေပြန်ပို့တဲ့ငွေကြီးကလည်းအသက်ကယ်ရာရောက်တယ်လို့ဗစ်တိုရီနိုကပြောပါတယ
် The positive social and economic impact in the countries where they reside and the $540 billion remitted last year to communities
ဒုက္ခသည်တွေရောက်လာတဲ့နိုင်ငံတွေမှာလည်းကောင်းမွန်တဲ့လူမှုပတ်ဝန်းကျင်နဲ့စီးပွားရေးအခြေအနေတွေရှိလာစေပါတယ်မနစ်တုံးကဆိုရင်ကမ္ဘာမှာရောက်ရှိနေတဲ့ရွှေပြောင်းအခြေချသူတွေလွှဲလိုက်တဲ့ငွေကြေးပမာဏကဒေါ်လာဘီလီယံ540ရှိပြီးဂန္ဓာအသီးသီးမှာအကျိုးအမြတ်ရရှိစေခဲ့ပါတယ်
။ဒါကြောင့်ရွှေပြောင်းဒုက္ခသည်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးဖို့ကိုလည်းကုလသမဂ္ဂကရောနိုင်ငံတကာအဖွဲ့အစည်းတွေကပါတိုက်တွန်းနေကြပါလိမ့်။အဲဒီလိုမှမလုပ်ဘူးဆိုရင်ကမ္ဘာအခြားပြည်သူတွေရဲ့ကျန်းမာရေးကိုပါချင်းချောက်လာလိမ့်မယ်လို့ဆိုပါတယ်ခင်ဗျာ။
ထာရနိုင်ငံတကာရွှေ့ပြောင်းအခြေချသူများရေကုလသမဂ္ဂရဲ့သတိပေးထားတဲ့အချင်းခန်းစာကိုကိုညာဝင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တောရရှင်များရှင်ထိုင်းနိုင်ငံကကြီးလက်အကဒမျိုးကိုကုလသမဂ္ဂကရှီဟောင်းရင်ကျိမှုအမွေအနှစ်ဖြစ်သတ်မှတ်လိုက်တဲ့အကြောင်းကိုပြောပြပေးချင်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကလူငယ်ကားကြီးတဲ့လေတွေရဲ့ငှက်ကလေးတွေလိုဝတ်ဆင်ပြီးပျော်ပြောင်းရင်ကျိ ပန်နဲ့ရင်းချင်းမှုအဖွဲ့ UNESCO ကတတ်မှတ်လိုက်ပါတယ်။ဒီအကြောင်း EFP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးကိုခင်မောင်စုမင်းကပြောပြပေးထားပါတယ်ရှင
်။အိန္ဒိယကနေဆင်းသက်လာတဲ့အဆိုကဇလန်းအပြောကိုပါတွက်ဖက်တင်ဆက်ထားတဲ့အဲ့ဒီအကကိုထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အများစုရှိတဲ့ဒေသတွေမှာအစဉ်အဆက်ကပြလာကြတာရာစုနှစ်တွေအတော်ကြာခဲကြတိုင်းဖြစ်ပါတယ်။အဲ့ဒီအကဟာဘရင်သားတော်မင်းသားလေးကလူတစ်ပိုင်းငါတစ်ပိုင်းမင်းသမီးလေးမန်နိုရာကိုကဲတင်တဲ့ဇလန်းကိုပြန်လဲတီးဆိုပြောပြတာဖြစ်ပါတယ်။ကပြဖြောပြေမှုတွေကိုသုံးရတိတိပြင်ဆက်ကြရပါတယ်။အဲ့ဒီလိုအတွက်ကြောင့်ထိုင်းနိုင်ငံရဲ့ယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်တဲ့နိုရာကပ္ပယဖျော်ဖြေမှုကို UNESCO ရဲ့ကမ္ဘာအမွေအနှစ်အဖြစ်တရားဝင်ဆင်သွင်းလိုက်တာဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်ကျေးလက်အကအဖြစ်ကနေတကမ္ဘာလုံးအထိလူသိများလာအောင်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်။မလေးရှားနယ်စပ်ကနေတိတ်မွေးလာတဲ့ထိုင်းနိုင်ငံရဲ့နရာတီဝက်ပြည်နယ်စူနိုင်းပိုင်တီခရိုင်မှာရှိတဲ့ရွာငယ်လေးရဲ့ကပ္ပယဖျော်ဖြေမှုတွေဟာကမ္ဘာကျော်လာနိုင်ပါတယ်။အဲ့ဒီဘက်ကဒီအကကိုကပြဖြောပြကြတဲ့လူငယ်အမျိုးသားအမျိုးသမီးတွေဟာစနေနေ့လိုနေ့တွေမှာနှစ်ပိုင်းလူပိုင်းပုံပေါ်ထားတဲ့အယောင်အသွေးစုံတွေနဲ့ဝတ်စုံကိုကျွမ်းကျွမ်းကျင်ကျင်ဝတ်ဆင်နိုင်ကြပါတယ်။ဒီအကရဲ့ရွေချက်နဲ့ပတ်သက်လို့အကအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့ဘန်ချီရန်တနာဘိုနိုကအခုလိုပြောပါဗျာ။ဟဲ့
လေ။မိဖတ်ဆောင်ဖန်ကဖွန်တိုင်
းဒီတောင်ပိုင်းဒေသမှာတော့နူရာအကကပြဖြောပြရတဲ့အရေးကြီးတဲ့အကြောင်းအချက်နှစ်ခုရှိပါတယ်။တခုကတော့လူတွေကိုကောင်းသောအကြံကောင်းသောအမှုတွေပဲလုပ်ကြဖို့ဆိုတဲ့အသိကိုပေးဖို့ဖြစ်ပါတယ်ဒုတိယအချက်ကတော့မိဘဆရာသမားတွေကိုလေးစားသမှုပြုတဲ့အခမ်းအနားနဲ့ယုံကြည်မှုလည်းဖြစ်ပါတယ
်ဒီမုတ်ကရိယာလေးတွေအပါဝင်ပြီးဝိုင်းငယ်လေးတွေနဲ့လက်ချောင်းတွေမှာဝေလက်သက်အရှိန်ကြီးတက်ဆင်ထားတဲ့လူငယ်ကားကြီးတွေငါဦးကဝိုင်းဖွဲ့တကားပြနေကြပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းကိုဗစ်ကယောဂါကာကွယ်ရေးကန့်သတ်ချက်တွေရှိတဲ့အတွက်ကြောင့်အများပြည်သူတွေကိုဖျော်ဖြေမှုတွေနည်းနည်းလောက်ပဲလုပ်နိုင်တယ်လို့ဆိုပါတယ်။နှစ်အတော်ကြာနူရာအကကိုကပ်ပြခဲ့တဲ့စမန်ဒိုဆိုမီကတော့ရလာပြည်နယ်ကဘွဲရကျောင်းသူတူပါဒီတောင်ပိုင်းပြည်နယ်တွေမှာဒီအကကိုဘဲပါတာဝင်မဲဖြစ်ဖြစ်ကပြနိုင်တယ်လို့သူကပြောဆိုသွားပါတယ်ခင်ဗျာ
မာရမနောရာတဲ့ပမာဏ67ပြည်လားခါရ
မဗုဒ္ဓဘာသာဟိန္ဒူနဲ့မွတ်စလင်ဘဲပါတာဖြစ်ဖြစ်ဒီအကကိုကပြနိုင်ပါတယ်အခုလို UNESCO ရဲ့မွေနှစ်စည်းရင်းမှာပါသွားတဲ့အတွက်သိက္ခာကိုဂုဏ်ယူပါတယ်ထိုင်းရင်ချင်းမှုအမှုပညာတွေအလုံးကိုကဘာကအတိအမှတ်ပြုစေချင်ပါတယ်ကိုခင်မောင်စုမင်းစူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ဒီနေ့ပါနေမနေ့ခင်းအစီအစဉ်ဒီကိုမနေ့9နာရီခန့်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE American တန်ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့တိုင်းဒိုမီတာတို့အပြင်စမတ်ရိုဗီယိုမြန်မာဝိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bambis.voanews.com မှာလည်းကြည့်ရှုနိုင်ပါသေးတယ်။ဒီစမတ်ရိုရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web လိပ်စာကိုရိုက်ထည့်လိုက်တာနဲ့စမတ်ရိုဗီယိုမြန်မာဝိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါသေးတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်ဒုမှုကွန်ရဲ့စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese /voaburmes ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voaburmes ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာနဲ့ခင်ဗျာသောရရှင်များရှင်ဒီဝေအမေရိကန်တန်ရ2022ခုနှစ်ဒီဇင်ဘာလ20ရက်တနင်္လာနေ့မနေ့ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညတို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့မြန်မာပြည်ကပေးစာတရင်တွေတဲ့ကတုတထူးခြားစံပြတရင်များအပတ်စဉ်ခဏတွေကိုနားဆင်ကြရပါမယ်အခုအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးမှာပါပြည်သွင်းနိုင်တင်ပြနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတရင်ပါအတွက်တော့ဆင်းရဲမွဲတေမှုနှစ်ဆတိုးလာပြီးလူသားချင်းစာနာထောက်ထားမှုအကူအညီအရေးပေါ်လိုအပ်နေတဲ့မြန်မာနိုင်ငံအကြောင်းကိုနားဆင်ကြရပါမယ်မိုင်အင်ချင်းနိုင်ကူညီတင်ဆက်ထားပါတယ်ရှင
်အားလုံးပဲမင်္ဂလာပါဒီကဘကဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေဆင်းရဲမွဲတေမှုနဲ့စတိုးလာပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေအရေးပေါ်လိုအပ်နေတဲ့မြန်မာနိုင်ငံအခြေအနေကိုတင်ပြသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားတဲ့အရေးပေါ်အကူအညီတွေလိုအပ်နေပြီလို့2022ခုနှစ်ဒီဇင်ဘာလ10ရက်နေ့ကARV သတင်းဌာနမှာစောင်းပါရှင်လင်းချက်မြက်ကရေးသားထားပါတယ်အရေးပေါ်အကူအညီလိုအပ်နေသူတွေ3တန်းကျော်ရှိနေတယ်2022ခုနှစ်နှစ်စံပိုင်းမှာမြန်မာနိုင်ငံရဲ့ဆင်းရဲမွဲတေမှုဟာနှဆဖြစ်လာနိုင်တယ်အဲ့ဒီဆင်းရဲမွဲတေမှုပမာဏဟာနိုင်ငံလူဦးရေရဲ့46ရာခိုင်နှုန်းရှိပြီးတော့2005ခုနှစ်နောက်ပိုင်းတခါမှအခုလိုအနေအထားမျိုးမကြုံဘူးလို့ကမ္ဘာပိုင်ရဲ့ပြီးခဲ့တဲ့ဇူလိုင်လအတွင်းကထုတ်ပြန်ချက်ကိုကိုးကားပြီးတော့ဆောင်းပါးမှာဖော်ပြထားပါတယ်ဆင်းရဲမွဲတေမှုတန်ကို ARV တိုင်းကအများဆုံးခံရဖို့ရှိပြီးအဲ့ဒီနောက်မှာတော့ရန်ကုန်တိုင်းနဲ့စကိုင်းတိုင်းတို့မှာကြုံတွေ့ခံစားရနိုင်တယ်လို့យေတာထားပါတယ်။အဲ့ဒီလိုဖြစ်ရတာဟာမိသားစုတွေဝင်ငွေရောနဲ့လာပြီးအလောက်ကင်မရှိတာကအဓိကကြောင်းရင်းဖြစ်တယ်လို့လည်းဆိုပါတယ်
။ဂျပန်နိုင်ငံအခြေစိုက် Nikkei Asia သတင်းဌာနကလည်းမြန်မာနိုင်ငံရဲ့နိုင်ငံသားယင်းကြီးမြုံနယ်မှုဟာမတည်ငြိမ်မှုတွေကြောင့်လွန်ခဲ့တဲ့ရှင်းနှစ်ကအနေအထားကိုပြန်ရောက်သွားတယ်၊ကျဆင်းသွားတယ်လို့2022ခုနှစ်အောက်တိုဘာလ19ရက်နေ့ကយေတာပါတယ်။မြန်မာစီးပွားရေးဟာ COVID-19 ကူးစက်ရောဂါကပ်ရေးကြောင့်ကျဆင်းနေတဲ့အခြေအနေမှာနိုင်ငံရေးပတည်ငြိမ်မှုတွေကြောင့်အထူးသဖြင့် February 1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာလွန်ခဲ့တဲ့10နှစ်လောက်ကအနေအထားကိုကျဆင်းသွားတယ်လို့တရားဝင်ကိန်းဂဏန်းတွေကပြသနေကြောင်းဖော်ပြထားပါတယ်။ IMF လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာငွေကြေးရံပုံငွေအဖွဲ့ကြီးကလည်းမြန်မာစီးပွားရေးဟာလာမယ့်နှစ် 2022 ခုနှစ်မှာလည်းကောင်းလာစရာမရှိဘူးလို့ဆိုပါတယ်။နိုင်ငံသားယင်းကြီးမြုံနယ်မှုပမာဏဟာပြီးခဲ့တဲ့စက်တင်ဘာလမှာ22ရာခိုင်နှုန်းကျဆင်းသွားခဲ့ပြီး American Dollar 3.8 Billion ဒါရှိတယ်လို့လည်းဖော်ပြထားပါတယ်။ဒါ့အပြင်2022ခုနှစ်ဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အစဉ်ခံစာမှာအကြက်တဲနှစ်ခုရဲ့အကျိုးသက်ရောက်မှုနဲ့မြန်မာပြည်သူများရဲ့လူမှုဘဝအခြေအနေလို့ခေါင်းစဉ်ပေးပြီးဖော်ပြထားပါတယ်။အကြက်တဲနှစ်ခုဆိုတာကကိုဗစ်ကရောဂါနဲ့စစ်တပ်ကအာဏာသိမ်းမှုကိုဆိုလိုတာပါ။အစီရင်ခံစာမှာမြန်မာနိုင်ငံရဲ့ဆင်းရဲမွဲတေမှုနှုန်းဟာဆက်လက်မြင့်တက်နေမှာဖြစ်ပြီးကာလကြာရှည်စွာဆင်းရဲမွဲတေမှုတန်ကိုခံစားရနိုင်နေကလေးငယ်တွေရဲ့တဝက်လောက်ဟာဆင်းရဲမွဲတေမှုတန်ကိုခံကြရပြီးအာဟာရမပြည့်ဝမှုတွေကိုယ်ခန္ဓာမဖွင့်ပြိုးမှုတွေပညာမသင်ယူနိုင်တဲ့အခြေအနေတွေကြုံလာရနိုင်နေနောက်မျိုးဆက်ရဲ့လူသားရင်းမြစ်ကိုအကြီးအကျယ်ထိခိုက်နိုင်နေစီးရဲမွဲတေမှုဟာကာလကြာရှည်ဖြစ်နိုင်တယ်လို့ဖော်ပြထားပါတယ
် UNDP ရဲ့အစီရင်ခံစာအပါဝင်သတင်းဌာနတွေရဲ့ဖော်ပြချက်တွေကိုကြည့်ရင်မြမစီးပွားရေးဟာဘယ်လိုမှအလားအလာမကောင်းဘူးဆိုတာထင်ရှားနေပါတယ်ကိုဗစ်ကူးစက်ကရောဂါပိုးကြောင့်စီးပွားရေးတိုးတက်မှုနှေးကွေးနေချိန်မှာစစ်တပ်ကအာဏာသိမ်းခဲ့လို့မြန်မာပြည်သူတွေရဲ့ဘဝဟာမွေးပူရာကင်းမောက်ဘဝမျိုးဖြစ်ခဲ့ရပါတယ်။ဖေဖော်ဝါရီတည်းရဲ့စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်လူမှုရေး၊စီးပွားရေး၊နိုင်ငံရေးအားလုံးအထိုင်ပြတ်သွားခဲ့ရပြီးဂန္ဓာအားလုံးဟာကမောက်ကမအနေထားရောက်သွားခဲ့ရပါတယ်။ ဈေးကွက်စီးပွားရေးစနစ်ရဲ့အသက်သွေးကြောဖြစ်တဲ့ဘန်လုံငန်းတွေဟာရက်ဆိုင်လူပြိုလဲလူအနေထားထိရောက်ခဲ့ရတာပါ။ပြောင်းလဲသွားတဲ့နိုင်ငံရေးအခြေအနေတွေအရလူတွေဟာသူတို့အနန္တထားတဲ့ငွေတွေကိုဘန်တွေကနေပြန်ထုတ်ဖို့စူးစမ်းကြတဲ့အခါစစ်ကောင်စီရဲ့ဗဟုပံကကန့်သက်တာရှိခဲ့ပါတယ်။လူတလောက်ထုတ်ယူခွင့်မရကြပဲတပတ်ကူပထမသိန်း20နောက်ပိုင်းမှာတပတ်ကူ9သိန်း9သိန်းကနေ20သိန်းထိတာထ
ဒီကြကိုင်းထုံးဒီပေးပြီးထုတ်ကြရပါတယ်။မောင်ကိုစနစ်တစ်ခုပေါ်ထွန်းလာပြီးတော့ဘန်တာဝန်ရှိသူတွေနဲ့ချိတ်ဆက်ပြီးတဲ့ပွဲစားတွေနဲ့ဘန်မာနေဂျာတွေဝင်ငွေလမ်းဖြောင်းခဲ့ကြတယ်လို့သိရပါတယ်။စီးပွားရေးစနစ်မှာအရေးပါပြီးအဓိကကြတဲ့ဘန်စနစ်တောင်အပြည့်အဝလက်ပတ်နိုင်တဲ့အနေအထားမြန်မာနိုင်ငံမှာမရှိပါဘူး။ဒီအကျိုးဆက်ဟာစီးပွားရေးကဏ္ဍကုလုံးပေါ်အကျိုးသက်ရောက် ကိုဗစ်ကာယောဂါနဲ့စစ်တပ်ကအာဏာသိမ်းမှုတို့ကြောင့်ဆင်းရဲမွဲတေမှုဟာ၂၀ရာခိုင်နှုန်းဒေါ်လာတွေနိုင်ငံတကာကသတ်မှတ်တဲ့ဆင်းရဲမွဲတေမှုမြင့်အောင်မှာ၂၅ခုနှစ်ကဆယ်လေးတသမာနှစ်ရာခိုင်နှုန်း၂၀၁၉ခုနှစ်မှာ၅တသမာနှစ်ရာခိုင်နှုန်းရှိနေရာက၂၀၂၂ခုနှစ်မှာတော့၁၈တသမာ၅ရာခိုင်နှုန်းထိမြင့်တက်လာနိုင်တယ်လို့
UNDP အစိုးရကခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာအခုလိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအရေးပေါ်လိုအပ်နေပြီမယ်လို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လုံလောက်အောင်ကူညီထောက်ပံ့နိုင်တဲ့အနေအထားမှာမရှိသေးပါဘူး။ဘာကြောင့်လဲဆိုတော့တဘာဝကပ်ပေးတဲ့လူလုံးတဲ့ကပ်ပေးဖြစ်နေလို့ပါပဲ။ဆိုလိုတာကကမ္ဘာကူလသမဂ္ဂနဲ့နိုင်ငံတကာကအကူအညီပေးမယ်ဆိုရင်တောင်စစ်တပ်ကအာဏာသိမ်းထ
ဒီလိုပဲဖြစ်ဖြစ်အခုချိန်မှာပြည်သူတွေစီးပွားရေးကြက်တဲပြီးလုံခြုံမှုမရှိတာဒုက္ခတွေဥယျာဉ်တွေတိုးပွားလာနေတာနေရွှန့်ခွာသူတွေများပြားလာတာတပ်ဖြတ်မှုတွေဖမ်းဆီးမှုတွေနဲ့ငတ်မောက်ခေါင်းပါသူတွေတန်းနဲ့ချီလာတာဟာစစ်ကောင်စီရဲ့တာဝန်တာဖြစ်တယ်လို့ဆိုရမှာပါခင်ဗျာ
ပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအပါအဝင် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးအချိန်မီွေးဖတ်ရှုနားဆင်လို့ရပါတယ်။အဒါကတော့ကျမတို့ရဲ့ website ဖြစ်တဲ့ bami.voanews.com မှာလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေပေးစာတွေကိုပြန်ကြားပေးနေတဲ့မအေးတနာကျော်ရဲ့မြန်မာပြည်ကပေးစာဖတ်ဆင်ခဏကိုနားဆင်ကြပါရှင်။
ရှင်ရဲ့နေဖြစ်ပါသည်တော်ရရှင်များရှင်ဖီယိုရီကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေဖီယိုရီဖေ့စ်ဘွတ်စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေနဲ့မက်ဆေ့ချာကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တယောက်ရေးလာတဲ့စာတို့လေးနဲ့စာချင်ပါတယ်တဲ့ ဒီတော့ရှင်ကားပဲဆက်ပြီးတော့ဖီယိုရီကိုညက9နာရီဆိုရင်ဘလောက်အလုပ်ရှုပ်ရှုပ်နားမထောင်ရရင်တခုခုလုံးနေသလိုခံစားရပါတယ်အမကန်ပြည့်တက်ပါဗျာကျွန်တော်ဆောင်ချက်မထားပါနဲ့ဆိုပြီးတော့တခြင်းလက်တောင်းလာပါတယ်ဒီကနေ့တခြင်းရရင်လည်းတခြင်းတောင်းချင်ပါတယ်တဲ့ကမ္ဘာရဲ့ရမရောက်နေတဲ့ဗမာနိုင်ငံသားတွေအားလုံးအတွင်းဒေသရှင်ဖြူရင်ငွေတောင်းတန်းစီပြန်လာပါဆိုတဲ့တခြင်းလေးပါတဲ့ဟုတ်က ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ ေးပြလာတာဖြစ်ပါတယ်။သူကကျမဝန်ခွဲအကိုနဲ့အကိုကြီးကိုဖမ်းသွားတာအခုဆိုရင်တလားပြေးပါပြီတဲ့။ဇင်းအဆနာမရလို့ပါရှင်။ဒီတော့ရှင်ရေးလာတာကတော့နိုဝင်ဘာလကောင်ကဖြစ်ပါတယ်။ကင်ပြင်းနယ်လှိုင်းမွဲမြို့နယ်ပိုင်ဂျုံဘက်ကပါတဲ့။ โอเคว่าดีลมิโอซารีมาจากคณะยาชีเทรนส่งเสริมยาเลยสุดเลยซารีถ้ามูลนอตนี่อาจจะป่าส่งตัววิสุพรอาจารย์จะไหวสุดเลยชีพยาลายซารีก็มาจากคณะยาชีจะไปเนาะทุกสิ่งก็เสียชีวิตไปပြည်ကိုရေးလာတဲ့သောရရှင်ရဲ့စာရည်ထဲမှာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်ရဲ့စာရည်ကိုအများကြီးလက်ခံရရှိပါရည်ဒီထက်ကစာရည်ကိုပုံမှန်ဖော်ပြပေးနေတာပါအခုလည်းပဲကိုယ်ပိုင်ထင်မြင်ယူဆချက်နိုင်ငံရေးအမြင်တစ်ခုကိုရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးစီမှာတယ်ငယ်စဉ်ကတည်းက VOA ကိုနားထောင်ပါတယ်ဆိုတဲ့သောရရှင်ကတော့လူခွင့်ရေးကြီးညာစာရည်နဲ့မြန်မာနိုင်ငံအခြေအနေကိုဆက်ဆက်ပြီးတော့မိကွန်းထုတ်လာပါတယ်
။မင်္ဂလာပါ VOA ရေကျွန်မခုနှစ်တန်းကျောင်းသူရွယ်တွေက VOA ကိုနားထောင်အားပေးနေကြတာပါ။အခုအသက်30ပြည့်ပါပြီ။အရင်ကဆိုရေဒီယိုနဲ့နားထောင်ပါတယ်။အခုတော့အင်တာနက်ကနေဖုန်းနဲ့နားထောင်ပါတယ်။ဖုန်းလိုင်းတွေကမတည်မချတော့ရေဒီယိုလည်းစောင့်ထားပါတယ်။တခုလောက်သိချင်လို့စာရေးတာပါ။အခုလူအခွင့်ရေးကြီးညာစာရန်ဆိုပြီးအသက်30ဖတ်ရပါတယ်။မြန်မာပြည်သူတွေအချက်30လုံးချိုးဖောက်ခံနေရပါတယ်။အဲ့ဒါဘာလို့ဘသူမှဘဲအဖွဲ့စည်းကမှစကားစကိုတိတိယယောင်အရေးမယူတာပါလဲ။စကားစကငါတို့နိုင်ငံမှာငါတိုက်တယ်လို့လုံမယ်လို့စီမံနေတာဘာလို့ဘဲအဖွဲ့စည်းကမှမတားနိုင်တာလဲ။အခုစကားစကချိုးဖောက်နေတာတစ်နှစ်ပြည့်တော့မယ်။သူတို့ကဘာလို့ဘာမှတရားဝင်အရေးမယူခံရတာလဲဆိုတာသိချင်ပါတယ်။ယေရှုပြုပြီးဖြေပေးစေချင်ပါတယ်ရှင်
။ဟုတ်ကဲ့ပါဒီမှာဒီတော်ရရှင်မေးလာလို့လူခွင့်ရေးစောင့်ကြည့်ရေးဖွဲ့အိရှာဒလူရေးထားတဲ့စာပိုင်လေးတစ်ခုကိုပြန်ပြီးပြောပြရခြင်းပါတယ်နော်။နိုင်ငံတကာကလူခွင့်ရေးဥပဒေလူသားမျိုးနွယ်ကိုစောင့်ရှောက်တဲ့ဥပဒေကိုပြင်းပြထန်ထန်ချိုးဖောက်တဲ့သူကိုဆိုရင်သူ့ရဲ့နိုင်ငံအစိုးရကအရေးယူရပါတယ်လို့ဆိုထားပါတယ်။ဒါမှမဟုတ် Universal Jurisdiction အရာတခြားနိုင်ငံတစ်ခုခုကနေပြီးတော့အရေးယူနိုင်တယ်။ဒါမှမဟုတ် ICC လိုမျိုးနိုင်ငံတကာရာဇဝတ်မှုတရားရုံးကနေအရေးယူနိုင်တယ်လို့ပြောထားပါတယ်။ဒါမဲ့လေကျူးလွန်သူကိုယ်တိုင်ကအစိုးရဆိုရင်တော့ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းမျိုးကလည်းလုံနိုင်ခွင့်ကအကန့်အသတ်နဲ့ပဲရှိပါတယ်လို့သူတို့ဖော်ပြထားပါတယ်။တခြားပြည်ပြည်စုံစုံသိကျင်နေရှင်တော့သူတို့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့ web ဆာမြင်တာ hrw.org မှာတော့ပြီးတော့ဖတ်ရှုကြည့်နိုင်ပါရဲ့နော်။ဒါနဲ့တက်ဆက်တဲ့တရားစီရင်မှုနဲ့ပတ်သက်တဲ့သောရရှင်တရားရေးစာကိုလည်းဆက်ပြီးပြောပြချင်ပါတယ်။မြန်မာနိုင်ငံမှာအာဂရီလိုင်စာမှုဆိုပြီးတော့စစ်ကောင်စီစီရင်နေတဲ့တရားခွင်တွေနဲ့ပတ်သက်ပြီးတော့ရေးလာရဲစာဖြစ်ပါလေ
။အလကားပါစစ်အစိုးရလက်ထက်မှာဘယ်အစစ်အစိုးရလက်ထက်ဖြစ်ဖြစ်အာဂရီလိုင်စာတာတွေလက်စားတာတွေအများကြီးပါ။ဘယ်သူကိုတရားဆွဲလို့လဲ။အကုန်လုံးမျှဝေစားနေကြတာဆိုတော့ဘယ်သူကိုမှတရားမဆွဲကြဘူး။အခုမှသူတို့အာဏာသိမ်းပြီးထင်တိုင်းကျဲနေကြတာပါ။သူတို့လှုပ်ချင်တာလှုပ်တာကိုမြမပြည်မှာဟန်တားနိုင်မဲ့သူမရှိတော့လှုပ်ချင်တာလှုပ်ပြီပေါ့ဆွဲချင်တဲ့သူကိုတရားဆွဲတာသူတို့ကိုအန်တုနိုင်မဲ့သူဆိုထောင်ထဲမှာတသက်လုံးထားဖို့လှုပ်ပြီလေ
ပြည်ထောင်ချချင်လို့ကိုတီတရဲခွင်တွေကိုစီမံနေရပါဆိုပြီးတော့သူ့ရဲ့ထင်မြင်ချက်ကိုရေးလာတဲ့သရရှင်ရဲ့စာကိုဖော်ပြပေးခဲ့တာပါရွေးကောက်ပွဲမှာမဲမတမလို့အာနာထိန်လိုက်ရတယ်ဆိုပြီးတော့စစ်ကောင်စီကပြောလို့ဒီကိစ္စနဲ့ဆက်ဆက်ပြီးတော့ကိုရွေးကြုံရတာလေးပြောပြချင်ပါတယ်ဆိုပြီးတော့ရေးလာတဲ့သရရှင်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ
်ရွေးကောက်ပွဲမှာတမလို့အာနာထိန်လိုက်ရတယ်ဆိုတဲ့ NASA ကအကြောင်းပြောချင်ပါတယ်ကျွန်တော်ကကွန်ပျူတာစာစီစာရိုက်မိတူဖိတ်စာအမျိုးမျိုးလုပ်ကင်နေတဲ့သူတယောက်ပါမဲစင်းဒုတိယအကြိမ်ပြင်ညာမဲ့ကာလမှာပေါ့အဲ့ဒီအချိန်ကအခုလိုနိုင်ငံရေးရှုပ်ထွေးမယ်ဆိုတာမသိရတော့ရဲစွဲအတိအကျနဲ့မမှတ်ထားမိဘူးတမ33လက်အောက်ခံတန်ရင်တစ်ခုကအသက်45နှစ်ဝန်းကျင်တသားနှစ်ယောက်နိုင်ငံသားမှတ်ပုံတင်တစ်ခုနဲ့ပတ်စပို့ဓာတ်ပုံလေးတွေကြိုင်ပြီးဆိုင်ကိုရောက်လာတယ်မှတ်ပုံတင်လုံချင်လို့ရဗျာမှတ်ပုံတင်ကဒီမှာလို့လို့မရဘူးဗျလာဝကကိုသွားလို့ရမှာပါလို့ပြောတော့အဲ့လူကသူတို့တွေကရှေ့တန်းထွက်နေလို့တဲ့ဟုတ်မဟုတ်တော့မသိမဲစင်းမှာသူတို့မပါလို့တဲ့အဲ့ဒါဒီဓာတ်ပုံတွေနဲ့ဒီလိုမှတ်ပုံတင်လေလုတ်ပြီးပါဆိုပြီးပြောလာတယ်။ဟာဒါကဒီလိုလုတ်လို့မရဘူးဗျ။လာဝကဥပဒေနဲ့ကျွန်တော်တို့ညှိမဲ့အလုပ်မျိုး၊တရားမဝင်တဲ့အလုပ်မျိုးမလုပ်ဘူးဗျလို့ကျွန်တော်ကပြန်ပြောလိုက်ရတယ်။ပျောက်ဆုံးရင်ရဲစခန်းမှာထောက်ခံစာလုပ်ရင်လို့လာဝကမှာပျောက်ဆုံးရှောက်ရင်ရှောက်ဆိုပြီးအကြံပေးလိုက်ရသေးတယ်ဗျ။အဲ့ဒါနဲ့သူတို့လှည့်ပြန်သွားပါလိမ့်ရော။ဆိုတော့ပြောချင်တာက ตั้มรอดาวรีกูรายงาตบโอยูเนมติน้ำมะเลราลาเมเซียนมามะปาลุบาสุบีเมดูซันตะคุมบามะปုံเตอตุลุบีเมเซียนมะตะมาหมูกูจุลุนเกดะลาสุราโรตันเตยาทิเสียกาวดุลุตะชาเปญูเนกาเปซันดิมาดีลูမျိုးลุกแคลีดะเลสุราตันเตยาทิเสียบาเวเปีย
ဒီတော့ရှင်ကရွေးကောက်ပွဲမတိုင်ခင်မှာသူကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့ဖြစ်ရလေးကိုရှင်းဖွင့်ရေးသားလာတာဖြစ်ပါတယ်။နာမည်နဲ့အကောင့်ကိုတော့လုံခြုံရေးရမဖို့ပြပေးစီချင်ပါတယ်။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်။ကျွန်တော်တို့ဗီဒီယိုညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေ
င်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်155ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ Email ပေးဖို့မယ်ဆိုရင် vami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ဆင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင်မနက်ငယ်နဲ့နိုင်ရတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နိုင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါရဲ့ရှင်။ကျမတို့ရဲ့ App Number က VOA Bamis ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါဦးနော်။တော်ရရှင်တွေအားလုံးရှင်နှန်းချမ်းမြေကြပါစေရှင
်မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်ဆင်ခဏကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့သတင်းတွေတဲ့ကတုတ္တပတ်ဆင်ခဏကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်ဒီသတင်းပတ်မှာတော့2021ခုနှစ်အတွင်းရိုက်ကူးတင်ပြခဲ့တဲ့သတင်းဓာတ်ပုံတွေတဲ့ကအကောင်းဆုံးပုံတွေကို AP သတင်းဌာနကြီးက2021ခုနှစ်ရဲ့ထူးခြားဓာတ်ပုံတွေအဖြစ်ရွေးထုတ်ဖော်ပြထားပါတယ်ဘလို့ထူးခြားတဲ့ပုံတွေလဲဆိုတာကိုကြည့်ကြရအောင်ပါရှင်မညွညွလွင်စီစဉ်တင်ဆက်ထားပါတယ်
ဖိလစ်ပိုင်နိုင်ငံမတန်ဂတ်ခရိုင်ထဲမှာရှိတဲ့တားမီးတောင်ချော်ရည်တွေကြောင့်ဖြစ်စီခဲ့ရတဲ့နေရာတွေကိုမီးတောင်ပောက်ကွဲပြီးတစ်နှစ်လောက်အကြာမှာမြင်ရတဲ့မြင်ကွင်းဖြစ်ပါတယ်။အရင်ကဒီနေရာဟာခီးသွွားဧည့်သည်တွေအလဲပတ်များတဲ့နေရာတစ်ခုပါ။ဒါကတော့မြန်မာပြည်မှာစစ်အာဏာရှင်သိမ်းပြီးပြစ်ခတ်မှုတွေရှိတဲ့အထက်ကတည်ဆုံခဲ့ရတဲ့တင်ထွတ်ဟင်းရဲ့ဇာပနာမှာငိုကြွေးနေတဲ့မိခင်ဒေါ်တင်တင်ဝင်းရဲ့ပုံမှာကိုတင်ထွတ်ဟင်းဟာရက်ွက်လုံးချုံရင်းအတွက်ကင်းဆောင်နေချိန်ဖေဖော်ဝါရီလ20ရက်နေ့မှာပြစ်ခတ်ခံရတာပါ American သမ္မတဟောင်းဒေါ်နယ်ထရမ့်ကိုထောက်ခံသူတွေ Washington DC ကလွှတ်တော်အဆောက်အဦးကိုဝင်ရောက်စီးနင်းကြတဲ့အချိန်အနောက်ဘက်တိုင်းနိုင်ငံကိုတွေ့တဲ့နေကြတဲ့သတင်းထောက်ပုံမှာဒီအဖြစ်အပျက်တွေအတွက်လူပေါင်း819ဦးကိုရာဇဝတ်ကျူးလွန်မှုတွေအဖြစ်အရေးယူခဲ့ပါတယ်။ဒီပုံကတော့လေပြားခန့်ကြီးကနေ122မိုင်ဝေးกว่าတဲ့မြေရဲတင်လယ်ထဲမှာကဲမဲ့သူတွေကိုစောင့်နေတဲ့အာဖရိကန်နိုင်ငံတွေကထပ်ပြီးစားသူတွေရဲ့ပုံဖြစ်ပါတယ်။လော်စိန်ဂျလိစ်မြို့မှာနေထိုင်တဲ့အသက်56နှစ်အရွယ်တောင်ကိုရီးယားကရွှေ့ပြောင်းလာပြီးဂျန်ဟိုလီးကငါဗိုင်းရပ်စ်ကိုမဟုတ်ပါဘူးဆိုတဲ့ဆိုင်းငုတ်ကိုပိုင်ပြီးအာရှမယ်ဝါတွေကိုမုန်းကြည့်ပြီးရာဇဝတ်မှုဒုလန္နာတွေမလုပ်ကြဘူးဆန္ဒထုတ်ဖော်နေတဲ့ပုံတစ်ပုံမှာ
ဂျာမနီနိုင်ငံဖရန့်ဖော့မြို့နာမှာမိုးနဲ့နှင်းအရေရေကြောင့်ရေကြီးနေတဲ့လမ်းစုံကိုဖြတ်မောင်းနေတဲ့မြစ်ထားတဲ့စင်ပုံဖြစ်ပါတယ်။ဒီနှစ်ထဲမှာဂျာမနီနဲ့ဘယ်လ်ဂျီယမ်မှာရေကြီးရာကြောင့်လူပေါင်း100ခန့်ဆဲကျော်သေဆုံးခဲ့ပါတယ်။ပလတ်စတစ်ပလင်းအခုဘူးကွန်တွေအပြင်တခြားအမှိုက်တရိုက်တွေမျောနေတဲ့စားပြားနိုင်ငံအနောက်တောင်ဘက်ကပေါ်ပေကူရေကန်ကြီးကိုရေကြီးပြတ်သားထားတ
ံလုံးရှိနေပါတယ်ဒါကတော့အနောက်ဘေးကျုံနေရတဲ့အီသီယိုးပီးယားနိုင်ငံတစ်ဂရီဒေတာမှာအလှပေးတဲ့ပဲကိုလူရင်းရင်းပွားရန်ဖြစ်နေကြတဲ့အမျိုးသမီးတွေပါအဲ့ဒီဒေသမှာအငတ်ဘေးနဲ့ရင်ဆိုင်နေရတဲ့သူပေါင်း 35,000 လောက်ရှိနေပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်ရေခန်းခြောက်လာတဲ့ကိုလံဘီယာကဆူစတာရေကန်ကြီးရဲ့မြင်ကွင်းဖြစ်ပါတယ်။ရေမခန်းခြောက်မီကဒီရေကန်ကြီးဟာ10မီတာအနက်ရှိတဲ့ရေကန်ကြီးဖြစ်ပါတယ်။ဓာတ်ဆီဈေးစားတော့ကုန်စည်နဲ့လူထုဝန်ဆောင်မှုလုပ်ငန်းစည်းနှုန်းတွေမြင့်တက်လာတဲ့ကြောင့်အစိုးရကိုစန့်ကျင်သူတွေနဲ့ရဲတွေကိုလံဘီယာနိုင်ငံမဲဒရစ်မြို့မှာထိတ်တိုက်ရင်ဆိုင်နေကြရတဲ့သတင်းဌာနပုံတစ်ပုံမှာဒီပုံလေးကတော့တေချာကြည့်မှမြင်နိုင်တဲ့တိုကျိုမြို့ကအိုလံပစ်ဒိုင်မန်ပြိုင်ပွဲမှာတရုတ်အားကစားသမားနှစ်ဦးရဲ့ဒိုင်မန်ထိုးလိုက်တဲ့ပုံဖြစ်ပါတယ်။ဒီပွဲမှာသူတို့နှစ်ဦးရွှေတစိရခဲ့ပါတယ်။ဒါကတော့အစ္စရေးတပ်တွေကဂါဇာမြို့ကိုလေကြောင်းတိုက်ခိုက်ခဲ့တဲ့မြင်ကွင်းတစ်ခုပါနှစ်ဖက်အပြန်အလှန်ပစ်ခတ်မှုတွေကြောင့်ကလေးငယ်တွေအပါအဝင်လူပေါင်းဒါဇင်ချီသေဆုံးခဲ့ပြီးဒဏ်ရာရသူတွေလည်းရာနေချီရှိခဲ့ပါတယ်။တရုတ်ကွန်မြူနစ်ပါတီရဲ့ညှပ်ပြားပြည့်အခမ်းအနားမှာကွန်မြူနစ်ပါတီအလံကိုကယ်ဆယ်ရေးဝန်ဆောင်ရေးဝတ်ထားတဲ့သူတွေဝိုင်းရံနေတဲ့ချော်ပြေကျဆင်းမှုတစ်ခုကိုမှတ်တမ်းတင်ထားတဲ့ဓာတ်ပုံဖြစ်ပါတယ်။ဒီအခမ်းအနားကိုဘေကျင်းမြို့မှာကျင်းပခဲ့တာပါ။အာဖဂန်ဟိုတာလီဘန်နဲ့တိုင်းပြည်ရဲ့နောက်မူရစ်ဆွေးဆွဲသူတွေကိုကပူးမြို့အဘိုင်စနာကျေးရုံမှာဖမ်းဆီးချိန်ထားတဲ့ဓာတ်ပုံတစ်ခုပါ။အာဖဂန်နစ္စတန်မှာ15ရက်ကနေ64ရက်အတွင်းမူရစ်ဆွေးသုံးဆွဲပြီးတော့ကပန်းလောက်ရှိပြီးဒီအင်းကြီးရဲ့ရှေ့ရောက်ဒီပုံလေးကတော့ COVID-19 ကြောင့်ဆုံးမသွားတဲ့ဖခင်ဖြစ်သူရဲ့ဓာတ်ပုံပါတဲ့ခေါင်းအုံးလေးကိုဖက်ထားရင်ဖခင်ဖြစ်သူကိုတတိယမျှော်ကြည့်နေတာကနေသူကိုယ်ရင်လည်းဗိုင်းရပ်စ်ကူးခံထားရတဲ့ဖိလစ်ပိုင်နိုင်ငံကကလေးငယ်ကြောင့်ရဲ့ပုံဖြစ်ပါတယ်။ဖိလစ်ပိုင်မှာ COVID ကြောင့်သေဆုံးရသူပေါင်းက9000နီးပါးရှိနေပါတယ်။အသက်70နှစ်အရွယ်ကညာနိုင်ငံကစတီဗန်တယောက်ကျောင်းကနေအိမ်ပြန်သူ့ရဲ့ရာခင်းထဲကတိုင်းရောင်တွေလိုက်လို့ရှောင်ပြေးနေရတဲ့ပုံလေးကိုမှတ်တမ်းတင်ထားတာပါ။ဒီကျိုင်းကံတွေရဲ့နှောက်ယှက်မှုကြောင့်ကင်ညာနိုင်ငံကလူပေါင်း3000ကျွဲလောက်အခက်အခဲတွေကြုံတွေ့ခဲ့ကြရပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့ပြင်တနင်္လာမှာကိုဗစ်ကြောင့်သေဆုံးသွားသူတွေကိုအစုလိုက်အပြုံလိုက်မီးရှို့ကြုံနေတဲ့အပူငွေ့ဌာနကနေလွတ်အောင်ပြေးနေတဲ့သူတယောက်ရဲ့ပုံကိုမှတ်တမ်းတင်ထားတာပါ။အခုဆိုရင်အိန္ဒိယနိုင်ငံမှာကိုဗစ်ကြောင့်သေဆုံးများသူပေါင်းက4,500ကျော်ရှိပါတယ်။
မညညလွင်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးကဘာတလွားကထူးခြားတဲ့ Christmas Santa ဘိုးဘိုးကြီးရဲ့သတင်းတွေကိုတင်ပြပေးပါမယ်။ဂျာမနီနိုင်ငံဘာလင်မြို့တော်မှာ Christmas Santa ဘိုးဘိုးကြီးတွေမော်တော်ဆိုင်ကယ်နဲ့လက်ဆောင်တွေလိုက်ပေးခဲ့ကြပါတယ်။ဗြိတိန်နိုင်ငံဒါဗီရှက်ရက်ကလူသံကြီးဂျွန်အီဗန်စ်တယောက် Santa ဝတ်စုံနဲ့သူ့ကောင်းပေါ်မှာမီးခိုးခေါင်းနိုင်ကြီးတင်ရွက်ပြပြီးကဘာစံချိန်ချိုးခဲ့ပါတယ်။ဒီလိုကဘာတလွားကထူးခြားတဲ့ Christmas သတင်းတွေကိုကိုငိမ့်ချက်နဲ့မခင်ဖြူထွေးတို့တင်ဆက်ထားပါတယ်ရှင
်ဒီကနေ့ဒီဇင်ဘာလဒုတိယပတ်အတွင်းဂျာမနီနိုင်ငံဘာလင်မြို့တော်မှာ Christmas Santa ဖိုးဖိုးကြီးတွေမော်တော်ဆိုင်ကယ်ပတ်စီးခဲ့ကြပါတယ်နှစ်စဉ်ကျင်းပတဲ့ဒီပွဲကတော့ကလေးတွေပျော်ရွှင်စေဖို့အတွက်လက်ဆောင်တွေကိုလိုအပ်တဲ့မိသားစုတွေကိုလိုက်ပေးတဲ့ပွဲလည်းဖြစ်ပါတယ်လူငယ်တွေ24နှစ်တုန်းကစတင်ခဲ့ကြတာဖြစ်ပြီးတော့ဆိုင်ကယ်3စီးစန္ဒာဖိုးဖိုးကြီး3ယောက်နဲ့စခဲ့ကြတာပါမုတ်စိတ်မွေးတွေအင်းကြီးအနီရောင်တွေဝတ်ဆင်ပြီးလက်ဆောင်တွေထည့်ထားတဲ့အနီရောင်အိတ်တွေကိုသင်ဆောင်ထားတဲ့စန္ဒာတွေဟာမော်တော်ဆိုင်ကယ်မျိုးစုံနဲ့မြို့အနှံ့ကကလေးတွေကိုလက်ဆောင်လိုက်ပေးကြပါရဲ့ရှင
်ဗြိတိန်နိုင်ငံဒါဗီရှာယာအရက်ကလူသံကြီးဂျွန်အေဗန်တယောက်စန္ဒာဝတ်စုံနဲ့သူ့ကောင်းပေါ်မှာမီးခိုးခေါင်းနိုင်ကြီးကျွတ်ပြပြီးကမ္ဘာစံချိန်ချိုးခဲ့ပါတယ်အသက်84နှစ်အရွယ်ရှိနေပြီဖြစ်တဲ့အေဗန်ဟာသူ့ခေါင်းပေါ်မှာအုန်နီဂဲရီမားနုပုံးနေနဲ့ကားတွေကိုပါရွက်ပြခဲ့ပြီးတော့သူ့မွေးနေ့ကျရောက်မဲ့မတ်လမတိုင်ခင်ခေါင်းပေါ်မှာပစ္စည်းတွေကိုတဲ့တဲ့မဲ့မဲ့ရွက်ပြနိုင်တဲ့ကမ္ဘာစံချိန်အခုတရာလောက်ချိုးဖို့ရည်ရွယ်ထားပါတယ်အေဗန်ဟာစီဂျိုယောဂါနဲ့ပန်းနာဟင်းချက်ယောဂါလည်းရှိသူတယောက်ဖြစ်ပြီးတော့မျက်လုံးကလည်းတစ်ဖက်ပဲမြင်ပေမဲ့လည်းအခုလက်ရှိမှာတော့ကမ္ဘာစံချိန်68ခုချိုးထားပြီးပါပြီ။
အခုလိုမျိုးမိကိုးခေါင်းနိုင်ရွက်ပြတဲ့စံချိန်ဟာသူ့ရဲ့96ခုမြောက်စံချိန်ဖြစ်ပြီးတော့အခုတရာမြောက်စံချိန်မှာတော့ငါးဘီပက်လေရှိတဲ့တရဖူအလေးကြီးတစ်ခုကိုလည်းကောင်းပေါ်မှာရွက်ပြဖို့စီစဉ်ထားပါတယ်အသက်50နှစ်အရွယ်ကလေးကအခုလိုကောင်းပေါ်မှာပစ္စည်းတွေတဲတဲမဲမဲရွက်ပြတာမျိုးကမ္ဘာတစ်လွှမ်းမှာလဲလဲပြသခဲ့ပါတယ်သူ့ရဲ့လုံဆောင်မှုတွေကိုဂင်းနစ်ကမ္ဘာစံချိန်မှတ် ခင်ဗျာ
Christmas ပွဲတော်နီးလာတာနဲ့အမျှကမ္ဘာကျွမ်းမှာ Santa Claus ခိုးခိုးကြီးဝတ်စုံနဲ့ Pride အလူအတွက်ပြီးပွဲတွေကျင်းပနေကြပါတယ်ပြီးခဲ့တဲ့နှစ်က Corona Virus ကူးစက်မှာကိုစိုးရိမ်ပြီးနိုင်ငံတော်များများမှာပြီးပွဲအစီအစဉ်တွေပြင်ချက်ခဲ့ကြပါတယ် ခရီးနိုင်ငံအေသင်မြို့မှာတော့ဒီနှစ်မှာတတမအချိန်မြောက်ပရိဟိတအလှူရမ်းပုံတွေအတွက်ဆန္ဒကလော့ဝစ်စုံနဲ့ပြီးပွဲမှာလူတွေရနေချီပါဝင်ခဲ့ကြပါတယ်။အနီရောင်နဲ့အဖြူဆက်ကြားဆန္ဒကလော့ဝစ်စုံတွေကိုဝစ်ဆင်ပြီးအေသင်အိုလံပစ်အားကစားရုံကြီးကိုလူတွေပတ်ပြီးတော့ပြေးခဲ့ကြတာပါ။ပြီးပွဲမှာပါဝင်တဲ့လူတယောက်ချင်းစီကဆက်နက်ယူရိုအလှူငွေထည့်ဝင်ကြတယ်လို့စီးပွားရေးကော်ပိုရေးရှင်းက
ဒီကူးဝဲဆောင်တွေပေါ်ပိုင်းအင်ဂျီဗလာနဲ့အတွင်းရန်ပေါင်းမီတွေဝတ်ထားတဲ့စန်တာကလော့စ်ဝဲဆောင်တွေနဲ့လူပေါင်း40လောက်ဟာဒီကဲမှတ်တာတာအေးအေးတန်ကြမှာမြို့ကိုပတ်ပြီးပြေးခဲ့ကြပါတယ်မြို့တွင်းဈေးသွားဈေးလာတွေများတဲ့ကုန်းစုံဆိုင်တွေနဲ့ခရီးသည်တွေအလားများတဲ့နေရာတွေကြားမှာပြေးလွှာရင်တချင်းစုကခုန်ခဲ့ကြတာပါဒီပွဲမှာပါဝင်ခဲ့ကြသူတွေရဲ့အလှူငွေတွေကိုကလေးတွေကိုစောင
တယ်။ရေခဲမြစ်ထဲမှာရေစင်းကူးတဲ့ပြိုင်ပွဲတွေကျင်းပလေရှိတဲ့ဘူဒါပက်စ်မြို့မှာအခုလိုအပေါ်ပိုင်းဗလာချင်းပြေးတဲ့ခရစ်စမတ်ရာသီစန်တာပြေးပွဲကျင်းပတာ18ကြိမ်ရှိပါပြီခင်ဗျာ။
ကိုငင်းချင်းစီစဉ်တင်ဆက်တဲ့ထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါလေရှင် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုကတော့ဒေါခင်မျိုးသက်ကသတင်းအချင်းချုပ်ကိုပြောပြပေးမှာဖြစ်ပါတယ
်ကမ္ဘာတလုံးကိုဗစ်ကူးစက်မှုတွေထဲမှာတောင်အာဖရိကမှာဆက်တင်တွေ့ကြရတဲ့ကူးစက်ငယ်ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့ Omicron ကူးစက်မှုဟာအများဆုံးဖြစ်လာနေပါတယ်ကနူးရရှိတဲ့အထောက်အထားတွေကသူဟာ COVID-19 ဖြစ်ပွားခဲ့သူတွေကိုပါထပ်ပြီးကူးစက်နိုင်ခြေရှိတယ်လို့ WHO ကကျန်းမာရေးအဖွဲ့ကြီးကသတိပေးထားပါတယ်။ဒါကြောင့်ကူးစက်များဒီပိုးသစ်အန္တရာယ်ကောက်ွယ်နိုင်မှုနိုင်ငံအများအပြားက COVID ကန့်သတ်မှုအသစ်တွေကိုချမှတ်နေကြပါပြီ။အာဖဂန်နစ္စတန်နိုင်ငံမှာရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအကြမ်းဖက်ရှောင်လွှဲနိုင်ရေးအတွက်ရန်မုံငွေကြေးထူထောင်မှုတနင်္လာနေ့မှာဆုံးဖြတ်ကြပါတယ်။နိုင်ငံ58နိုင်ငံစုဖွဲ့ထားတဲ့ OIC ခေါ်အစ္စလာမ်နိုင်ငံများပူးပေါင်းဆောင်ရွက်အဖွဲ့ရဲ့အရေးပေါ်ညီလာခံကိုပါကစ္စတန်အစ္စလာမဘတ်မြို့မှာကျင်းပခဲ့ချိန်မှာဒီရန်မုံငွေအဖွဲ့ကိုတည်ထောင်လိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်တပ်ဆိုးရှေ့စဉ်နဲ့ဝင်ငွေရလန်းတွေကိုဖျက်တောက်ပြီးမြန်မာစစ်အာဏာရှင်ကိုနိုင်ငံတကာကနေဖိအားပေးကြဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကရွန်ဂျာဒုက္ခသည်ဆက်ခန်းကိုတရင်တစ်ပတ်ကြာတောင်းရောက်ခဲ့တဲ့မြန်မာနိုင်ငံလူခွင့်ဆိုင်ကုလအထူးကိုယ်စားလှယ် Tom Andrews ကတနင်္လာနေ့ဒက္ကာသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။နိုင်ငံတကာအတိုင်းအဝန်းအနေနဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပိုးပြီးကောင်းတဲ့မိဖက်ဖြစ်အောင်လုပ်ပြီးရိုဟင်ဂျာပြည်ထောင်စုအဖြေရှာရမှာမြန်မာစစ်တပ်ကိုဖိအားပေးချဖို့လည်းပန်ကြားခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဒီနှစ်ထဲအပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းရိုက်ကြောင့်တေဆုံးရသူကအခုချိန်ထိဆိုအနည်းဆုံး146ယောက်ရှိနေပါပြီ။
နောက်ဆုံးရသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာပါရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ရင်ချင်းနိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့တိုနီပိုလော့နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မတင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.